မတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုဆက်လက်ရှိနေဆဲဖြစ်ပြီးဒေသရင်းကိုပါရိုက်ခတ်လာတဲ့ကြောင့်စင်ကူမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်ကပြောဆိုလိုက်ပါတယ
် The danger of terrorist activities which was the initial cause of events leading to the humanitarian crisis in Rakhine
ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအခြေတဲ့တွေကြုံရတဲ့ဖြစ်ရပ်တွေကိုအစပြုခဲ့တဲ့အကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဟာဒီကနေ့ချိန်ထိရှိနေဆဲဖြစ်တဲ့အကြောင်းစင်ကူနိုင်ငံမှာဒီနေ့ပြောကြားတဲ့မင်းကွန်းမှာဒေါ်ဆန်းစုကြည်ပြောဆိုသွားတာပါလူမျိုးရေးဆိုင်ရာစင်ကော်မှုတွေကိုမဖြေရှင်းနိုင်သမျှလူမှုတိုင်းဝိုင်းနေကြပြစ်ခတ်တွေကျောင်းနိုင်တဲ့အန္တရာယ်ရှိလို့နောက်ဆက်တွဲအကျိုးဆက်တွေဟာမြန်မာနိုင်ငံနဲ့ဒေသရင်းကိုပါကျော်လွန်ရက်ခတ်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်ဒီခေတ်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညွေးကိစ္စကန်တွေကိုစီးနင်းတက်ခဲ့တဲ့ AIS အစိုးရအုပ်စုကိုမြန်မာလူညွေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ရာမှာလူမျိုးစုလိုက်ရှင်းလင်းရာရောက်တဲ့တိဖြစ်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းကပြောဆိုထားတာပါဒီမှာဆိုရတော့ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတန်ဝန်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတို့ချုပ်ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ခမန်းညေဒုက္ခသည်9သိန်းလောက်ကိုပြန်လည်လက်ခံနိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့လည်းသဘောတူလက်မှတ်ရေးထိုးထားတာရှိပေမဲ့အစီအစဉ်တွေမစနိုင်သေးတာကြောင့်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါတမင်ငါပုတ်ကိုဒေါ်ဆတ်စုကြည်ကတော့ဒုက္ခသည်တွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ရေးအစီအစဉ်တွေစတင်မှသာမြန်မာနိုင်ငံဘက်ကလက်ခံရမယ့်လုပ်ငန်းတွေစတင်နိုင်မှာဖြစ်တဲ့အကြောင်းဒီနေ့စင်ကူမှာရောက်ရှိနေစမှာပဲတုံ့ပြန်ပြောဆိုထားပါတယ်